မြန်မာနိုင်ငံအတွင်းလျင်မြန်စွာကူးစက်ပြန့်နှံ့လာနေတဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်နိုင်ရေးလုပ်ငန်းတွေကိုအထောက်အကူပြုစေရေးအတွက်ရည်ရွယ်ပြီးမန္တလေးတိုင်းဒေသကြီးအတွင်းမြေသူမဆိုးလုံလောက်တဲ့အကြောင်းပြချက်မရှိဘဲနေ့စဉ်ည9နာရီကနေမနက်4နာရီအကြားအပြည့်လုံးဝထွက်ခွာခြင်းမပြုဖို့ဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကအမိန့်ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီအမိန့်ကြေညာချက်ဟာမြန်မာနိုင်ငံတည်းရဲ့ April 18ရက်နေ့ဒီကနေ့မှာစတင်အသက်ဝင်မှာဖြစ်ပြီးလက်ဆက်တွဲအမိန့်တစ်စုံတရာမထုတ်ပြန်မြင်နေ့စဉ်ဒီအမိန့်ကြေညာချက်တိုင်လိုက်တာဆောင်ရွက်ရမယ်လို့ဆိုပါတယ်။ချွန်းချက်အနေနဲ့ကုန်စည်စီးဆင်းမှုအတွက်သွားရောက်နေရတဲ့ရင်းနဲ့လူပုဂ္ဂိုလ်တွေအနေနဲ့သက်ဆိုင်ရာတာဝန်ရှိသူတွေရဲ့ခွင့်ပြုချက်နဲ့အညီသတ်မှတ်ထားတဲ့နေရာတွေမှာလမ်းညွှန်ချက်နဲ့အညီဆောင်ရွက်ခွင့်ရှိမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။များပြည်သူတွေအနေနဲ့ဒီကိမမမဖြစ်မနေအပြင်ထွက်ရမယ်ဆိုရင်အင်တာစုတစုမှာတယောက်နှုံးနဲ့နှကောင်းစီးတက်ပြီးထွက်ခွင့်ရှိမှာဖြစ်ပါတယ်။ဒါအပြင်ဈေးမှာဈေးရောက်တဲ့သူတွေအနေနဲ့လည်းနှကောင်းစီးတွေတက်ကြရမယ်လို့အမိန့်ကြေညာချက်မှာဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲကျမကြီးနဲ့အားကစားဝန်ကြီးဌာနပြည်သူ့ကျမကြီးဦးစီးဌာနကလည်း COVID-19 ရောဂါကူးစက်ပြန့်နှံ့မှုကိုဟန်တာတဲ့အနေနဲ့မဖြစ်မနေအလုပ်အသွားလာလုပ်ရတာခွင့်ပြုချက်ရကုန်တယ်တွေမှာဈေးရောက်ဈေးဝယ်လုပ်တာခွင့်ပြုချက်အရကုန်စည်အသက်ပို့လုပ်တာနဲ့ကျမရေးနာရေးစတဲ့အဖြစ်မတွေအရေးပေါ်အကြောင်းအရာတွေကလွဲလို့ကျန်တဲ့ကိစ္စတွေမှာလူ၅ယောက်ဒါမှမဟုတ်၅ယောက်ထက်ပိုပြီးစုဝေးမှုမလုပ်ဖို့အမိန့်ထုတ်ပြန်ထားပါတယ်။ဒီညွှန်ကြားချက်အတိုင်းမလိုက်နိုင်ရင်တော့ကုသရောဂါမြာကာကွယ်နေတဲ့ဥပဒေနဲ့အရေးယူသွားမယ်လို့လည်းထုတ်ပြန်ချက်မှာသတိပေးထားပါတယ်။မြန်မာနိုင်ငံမှာ April 16ရက်ကျတာပရင်းနေ့မနက်ပိုင်းအထိတက်ခွဲအတီပူစီအရာယောဂါကုသသူ85ဦးနဲ့သေဆုံးသူ4ဦးရှိကြောင်းထုတ်ပြန်ထားပါတယ်ခင်ဗျ။